အာဖရိကတိုင်းအရှေ့မြောက်ပိုင်းကဆူဒန်နိုင်ငံမှာစစ်ကောင်းဆောင်နှစ်ဦးတိုက်ပွဲဖြစ်ပြီးတင်းမာမှုတွေမြင့်တက်နေလို့မြို့တော်ခါတွန်အနီးကမြို့တော်ခါတွန်ကအမေရိကန်တန်ရုံဝန်ထမ်းတွေကိုလိုအပ်ရင်ကယ်ထုတ်နိုင်ဖို့အမေရိကန်ပစ်တကွန်စစ်ဌာနချုပ်ကဆူဒန်အနီးမှာစစ်ရင်အားနေရချထားပါတယ်။အမေရိကန်အာဖရိကစစ်ဌာနချုပ်ကဆူဒန်နိုင်ငံရဲ့အခြေအနေကိုစောင့်ကြည့်နေပြီးဖြစ်နိုင်ခြေအမျိုးမျိုးအတွက်တင်းလျော်တဲ့အစီအစဉ်တွေပြင်ဆင်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မူဝါဒနဲ့လုံခြုံရေးကိစ္စရပ်အနေနဲ့အနာဂတ်မှာဘာတွေဖြစ်လာနိုင်လဲဆိုတာကိုတော့မှန်းဆပြောဆိုတာမျိုးမဟုတ်ဘူးလို့လည်းပြောပါတယ်။ဆူဒန်မှာဧပြီလ15ရက်နေ့ကအစိုးရနဲ့လက်နက်ကိုင်အတိုက်အခံတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းအနည်းဆုံးလူ330လောက်သေဆုံးခဲ့ပြီး3200လောက်ဒဏ်ရာရရှိခဲ့တဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုထားပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်ခေါင်းဆောင်တွေဖြစ်ကြတဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF ရဲ့အကြီးအကဲဗိုလ်ချုပ်ကြီးAbdel Fattah El-Burhan နဲ့သူရဲ့လက်ထောက်ဟောင်းဖြစ်တဲ့တောက်ပိုင်ရေးချင်းမြန်တပ်ဖွဲ့ RSF တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဂါလာလိုတို့နှစ်ဦးအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ပြီးစစ်ဆိုင်ညှိနှိုင်းရေးလမ်းကြောင်းကိုပြန်သွားဖို့အမေရိကန်ကတောင်းဆိုထားပါတယ်။ဒါအပြင်အရသားတွေနဲ့စစ်ပွဲနဲ့ပတ်သက်ခြင်းမရှိသူတွေကိုအကာအကွယ်ပေးရအတွက်ဒီထိပ်တန်းဗိုလ်ချုပ်ကြီးနှစ်ဦးစလုံးမှာတာဝန်ရှိတယ်လို့လည်းအမေရိကန်ကသတိပေးပြောဆိုထားပါတယ်ခင်ဗျာ။